မြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့လက်ချက်ကြောင့်ကလေးငယ်40ကျော်တေဆုံခဲ့ပြီးတော့ဆန္ဒပြသူရနေချီပျောက်ဆုံးနေရတဲ့ပတ်သက်လို့နိုင်ငံတကာရဲ့ဝေဖန်ပြစ်တင်မှုတွေပိုးပြီးတော့မြင့်တက်လာနေပါတယ်။မြန်မာအရေးနဲ့ပတ်သက်ရင်ချင်းချင်းပြောဆိုတဲ့တရုတ်နိုင်ငံကလည်းမြန်မာနိုင်ငံတွင်းကအခြေအနေအပေါ်အထူးစိုးရိမ်ကြောင်းတောက်ကြနေကပြောပါတယ်
။中方严重关注缅甸国内发生的暴力流血事件，暴力
မြန်မာနိုင်ငံတွင်းအကြမ်းဖက်မှုတွေအပေါ်တရုတ်နိုင်ငံကအလွန်စိုးရိမ်နေပါတယ်။အကြမ်းဖက်မှုနဲ့တွေးထွက်တန်ယုံထိုက်တဲ့ရင်ဆိုင်တွေ့တာမျိုးကဘသူအတွက်မှအကျိုးမရှိပါဘူး။နစ်နာရသူတွေကမြန်မာနိုင်ငံထဲကလူတွေပဲဖြစ်ပါတယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရသူဟွာချောင်ရင်ကပြောဆိုသွားတာပါ။မြန်မာနိုင်ငံရဲ့ရရှိအကျိုးကိုမျှော်ကိုပြီးတော့အမြန်ဆုံးတွေ့ဆုံဆွေးနွေးနိုင်မယ်လို့တရုတ်နိုင်ငံကယူဆစွာမျှော်လင့်ပါတယ်။မတူကွဲပြားမှုတွေကိုဖွဲ့စည်းပုံဥပဒေနဲ့တရားဥပဒေမူပေါင်းအတွင်းကနေဆွေးနွေးအဖြေရှာပြီးတော့ခက်ခဲရယူထားတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးစီဆက်ပြီးတော့ရှောက်လာနိုင်မယ်လို့မျှော်လင့်ပါတယ်လို့လည်းပြောခွင့်ရသူဟွာချောင်ရင်ကတောက်ကြနေကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ဖေဖော်ဝါရီလတရနေ့နောက်ပိုင်းမြန်မာစစ်တပ်ရဲ့အကြမ်းဖက်နှိမ်နင်းမှုကြောင့်ကလေးငယ်44ဦးအပါအဝင်ပြည်သူ943ဦးထပ်မံတေဆုံးခဲ့ရတယ်လို့အကြင်သားများကိုကြီးဆောင်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်။စစ်တပ်နဲ့ရဲတပ်ဖွဲ့ကမြေယိုပုံအတံပုံရဘာကြီးဆန်တွေအပြင်ကြီးဆန်အစ်စ်တွေပါတုံးပြီးတော့ဆန္ဒပြပွဲတွေကိုနှိမ်နင်းနေတယ်လို့လူပေါင်း2,900ဝန်းကျင်တို့လည်းအဖမ်းခံထားပါတယ်။အသက်ခံရတဲ့ကလေးငယ်အများစုကအိမ်ထဲမှနေရင်အသက်ဆုံးရွာတာဖြစ်ပြီးတော့ပြီးခဲ့တဲ့12ရက်အတွင်းကလေးငယ်တေဆုံမှု20ကျော်တိုလာတယ်လို့လည်းလူမှုရေးအဖွဲ့ဖြစ်တဲ့ Save the Children ကကြေညာချက်ထုတ်ပြန်ပြောဆိုထားတာပါ။အနာဖီဆိုင်ရဲ့လှုပ်ရှားမှု CDM ပါဝင်သူတွေကိုလည်းညအချိန်မှာစစ်အုပ်ချုပ်ရေးကောင်စီတပ်တွေကအိမ်တွေထဲအထိဝင်ရောက်ဆင်းနေပြီးဖမ်းဆီးနေတာပါ။လူအခွင့်ရေးလှိလာဆောင်ကြည့်ရေးအဖွဲ့ HRW ရဲ့အဆိုအရပြည်သူယာနဲ့ချီကိုစစ်အုပ်ချုပ်ရေးကောင်စီကအတင်းအကျဖမ်းဆီးထားပြီးတော့ဖမ်းဆီးတဲ့နေရာတွေကိုအသိမပေးတာရှေ့နေတွေနဲ့တွေ့ခွင့်မပြုတာတွေရှိတယ်လို့ဆိုပါတယ်။